မြန်မာနိုင်ငံမှာတိတိငင်းချင်းတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအင်းဒီကိုမီးရှို့နေတဲ့တပ်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေတာနဲ့ပတ်သက်လို့မှန်မှန်မှန်စုံစမ်းဖော်ထုတ်ရင်းမြစ်မှာဖြစ်ကြောင်းအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။မီးရှို့မှုကိုဖုန်းကင်မာနဲ့ရိုက်ကူးခဲ့တဲ့စုစုကိုလည်းခရိုင်ရဲတပ်ပုံကစစ်ဆေးနေပြီးတပ်ပုံမှာပါဝင်သူတွေကိုဖော်ထုတ်ဖို့ကြိုးစားနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုပ်ပြောခွင့်ရသူဦးစောသေးကသစ်ဆုစာမျက်နှာမှာပြောဆိုခဲ့တာပါ။မောင်တော်မျိုးနဲ့ကကြေးရွာတစ်ခုမှာအင်းဒီကိုမီးရှို့နေတယ်လို့ဆိုတဲ့တန်လျော့ဖြစ်စရာတပ်ပုံတွေကတော့အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့နေပြီးမွတ်စလင်တွေကကို့ပါတာမီးတင်ရှို့နေတာလို့လည်းပြောဆိုနေကြတာပါ။ဒီမှာဆိုရပြောခွင့်ရသူဦးစောထေးကတော့လောက်ချံပြီးနှိရှုံမှုဖြစ်တယ်ဆိုရင်ပတ်သက်သူတွေကိုဖော်ထုတ်ရင်းမြစ်မှာဖြစ်ကြောင်းပြောဆိုထားပါတယ်။ CP3 ပုံမှာတော့မွန်ဒေါ်ဒေတာကအခြေအနေတွေကိုဒရင်းတွေကိုဖိတ်ကြားခံရတဲ့ဒင်းတော်20ရက်ရရှိခဲ့တဲ့ကြေးရွာတချို့ကမိလာမှုတွေမှာဒေတာကမူစင်တွေကနှိရှုံမှုတွေကျူးလွန်ခဲ့တယ်လို့အာဏာပိုင်တွေပြောဆိုမှုတွေကတံမြက်ဖြစ်စရာတွေတွေ့ရတဲ့အကြောင်းဖော်ပြခဲ့တာပါ။နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်စန်းစုကြည်ကတော့ဒီခိုင်ကိနေကပြည်ခွက်တွေနဲ့ပတ်သက်လို့ဒရင်းမတွေအကြီးအကျယ်ထွက်ပေါ်နေကြောင်းပြောဆိုထားပါတယ်။ခိုင်ကိနေကအကြမ်းဖက်မှုတွေကြောင့်အင်းနီရှင်းဒင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတိုင်းမျိုးလောက်ဖြစ်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားတဲ့အတွက်နိုင်ငံတကာတာဝန်ကစိုးရိမ်မခင်းတဲ့သဘောထားယူထွက်ပေါ်နေခြင်းတူရီသမရရစ်စ်တာရဲ့အာရုံနဲ့တယ်လီဖုန်းဆက်ပြောဆိုရမှာဒေါ်စန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့ရတယ်ဖြစ်ပါတယ်။